ဆူနာမီရေလင်းလိုင်းကြောင့်ပျက်စီးသွားတဲ့ဂျပန်နိုင်ငံဖူကူရှိမားနျူကလ িয়ার ဓာတ်ပေါင်းဖို့အတွင်းတန့်စင်ပြည်သားရေဒီယိုတတ်တိကြွရေတွေကိုပင်လယ်ထဲဆွန့်ပစ်မဲ့အစီအစဉ်ကိုရှင်းပြဖို့တန်ကိုရီးယားနိုင်ငံကိုရောက်လာတဲ့နိုင်ငံတကာအနုမြူစွမ်းရည်အေဂျင်စီ IAEA အကြီးအကဲရာဖာယဲဂရော့စီဟာတောင်ကိုရီးယားမှာဆန္ဒပြကောက်ကွယ်ပွဲတွေနဲ့ရင်ဆိုင်ခဲ့ရပါတယ်။ဂျပန်ကနိုင်ငံကတစ်ဆင့်တောင်ကိုရီးယားကိုတုံ့ရကြခီးစဉ်အဖြစ်နဲ့တောက်ကြနေကရောက်လာတဲ့ IAEA အကြီးအကဲရာဖာယဲဂရော့စီဟာနိုင်ငံသားဝင်ကြီးနဲ့တွေ့ဆုံခဲ့ပြီးတော့ဒီကိစ္စကိုဆွေးနွေးတင်ပြခဲ့ပါတယ်။တောင်ကိုရီးယားအစိုးရက IAEA ရဲ့ဆုံးဖြတ်ချက်ကိုလေးစားလိုက်နိုင်မယ်လို့ပြောဆိုထားသလိုသူတို့ကိုယ်တိုင်ပြုလုပ်ထားတဲ့စုံစမ်းစစ်ဆေးမှုတွေအရာလဲဒီရေတွေကအန်ဒီရမပြုတ်နိုင်ဘူးဆိုတာတွေးဆထားကြောင်းပြောဆိုနေပေမဲ့မစ္စတာဂရော့စီဆိုမျိုးကလေစစ်ကိုရောက်လာတဲ့အချိန်မှာတော့ဆန္ဒပြသူတွေအပြင်တင်းတောက်တွေလည်းအများအပြားရှိနေခဲ့ပါတယ်ခင်ဗျာ။